ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာစစ်ကောင်စီကိုထောက်ခံနေတယ်လို့ဆွဆွဲပြီးမြန်မာနဲ့ကမ္ဘောဒီးယားအရက်ဖက်အဖွဲ့အစည်းတွေစုပေါင်းကန့်ကွက်ရှုတ်ချလိုက်ပါတယ်။မြန်မာစစ်ကောင်စီဘက်ကအကြမ်းဖက်လုပ်ရက်တွေကိုချက်ချင်းဟန့်တားနိုင်ရေးအတွက်နိုင်ငံတကာဘက်ကအရေးပေါ်ချိတ်ဆက်တုံ့ပြန်ချဖို့လည်းသူတို့ကတောင်းဆိုပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလမ်းမဲ့ဇန်နဝါရီလ9ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမြောင်လှိုင်ရဲ့ဆွေးနွေးမယ့်ကိစ္စဟာဆိုရင်မြန်မာပြည်သူတွေအပေါ်ဆက်ပြီးအကြမ်းဖက်ဖို့စစ်ကောင်စီကိုရဲစည်းတင်ပြရရောက်မဲ့လောက်ရတာဖြစ်တယ်လို့ဘူရဲကြီးညာချက်ကဝေဖန်ထားပါတယ်။ဇန်နဝါရီလ4ရက်နေ့ရက်စွဲနဲ့ထုတ်တဲ့အရက်ဖက်အဖွဲ့အစည်းများရဲ့ဘူရဲကြီးညာချက်မှာပါဝင်လက်မှတ်ရေးထိုးတောင်းဆိုချက်တဲ့မြန်မာအရက်ဖက်အဖွဲ့အစည်းတွေကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကိုမြန်မာနိုင်ငံကမကြိုဆိုဘူးလို့ပြောဆိုထားတယ်လို့ပဲကမ္ဘောဒီးယားအရက်ဖက်အဖွဲ့အစည်းတွေကတော့ဝင်ကြီးချုပ်ဟွန်ဆန်ရဲ့သဘောထားဟာကမ္ဘောဒီးယားပြည်သူတွေရဲ့စံတမဟုတ်ဘဲဝင်ကြီးချုပ်ရဲ့သဘောဆန္ဒသာဖြစ်တယ်လို့ကြေညာထားပါတယ်။အာဆီယံဘက်ကတော့မြန်မာနိုင်ငံရဲ့အချက်အကျဖြည့်ရှင်းတာမှာအထောက်အကူဖြစ်စေဖို့အတွက်တွဲဆောင်ဆွေးနွေးရေးအပါအဝင်ဘုံသဘောတူညီချက်၅ရက်ချမှတ်ထားတယ်လို့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုလည်းခန့်အပ်ထားပြီးမဲ့လက်တွေမှာတော့အကောင့်ထဲမဖော်နိုင်သေးပါဘူး။အာဆီယံရဲ့မြန်မာပြည်နာဖြည့်ရှင်းနိုင်ရေးချိုးဖောက်မှုကိုတော့ကုလသမဂ္ဂနဲ့နိုင်ငံအတော်များများကထောက်ခံထားပါလိမ့်ရှင်။